当年 WhatsApp 东啊，登录前 update 落来哦喏。WhatsApp messaging application 呢，有 spyware 问题咯。WhatsApp 东呢，对偷懒看下喽。
刘皮包有没有什么啊？ဒီမြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဖက်မှာတုံးများတဲ့ WhatsApp ထဲကို Israel ကုမ္ပဏီတစ်ခုကဖန်တီးတဲ့ထောက်လိုင်း spyware ဝင်နေဆိုတဲ့သတင်းထွက်ကလေးကိုချက်ချင်းလုတာ
Israel စစ်တပ်အပါအဝင်တချို့အစိုးရတွေအတွက်ကိုထောက်လိုင်း software တွေကိုထွင်ပေးနေတဲ့ NSO Group ဆိုတဲ့ဒီ Israel လုပ်ငန်းရဲ့ software ပါသူတို့ရဲ့ထောက်လိုင်း software တွေကိုအတိုက်ခံတွေကိုထောက်လန့်တဲ့အစိုးရတွေအတုံးများတယ်လို့နည်းပညာကျွမ်းကျင်သူတွေကပြောတယ်အဲဒါကြောင့်လဲ NSO ပုဂ္ဂလိကကုမ္ပဏီကို cyber လက်နက်မှောင်ခိုးဆိုပြီးတော့မှပြောကြတာရှိတယ်ရှင်အခုလဲသူတို့ရဲ့ software နဲ့ဒီပြတ်မှတ်ထားခံရသူတွေရဲ့လက်ကైဖုန်းတွေတွေရအောင်လုပ်ပြီးတော့အဲ့ဒီသူတွေကိုထောက်လှမ်းတာတဲ့
တကယ်တော့ text message အပြန်လန်ပို့နိုင်ဖုန်းဆက်နိုင်တဲ့ WhatsApp ဆိုတာကလုံယုံကြီး immediate စိတ်ချရတယ်လို့ပြောကြတာဗျ message ပို့ရတဲ့သူနဲ့ရိုက်ယူရတဲ့သူကလွဲလို့ဂျာကနေပြီးတော့ဘလို့မှဝင်ရောက်ခိုးယူလို့မရအောင်လို့ end to end encryption လုပ်ထားတယ်ဆိုလို့နိုင်ငံတော်များများမှာလွှတ်တော်မှတ်တွေအစိုးရတာဝန်ရှိသူတွေလုံယုံကြီးတာဝန်ရှိသူတွေအထီအောင်မှာတုံးကြတယ်ဗျ
အဲ့ဒီလောက်တောင်စိတ်ချရတယ်ဆိုတဲ့ app ထဲကိုအစိုးရအဆင့်3နဲ့ထောက်လိုင်း spyware ဝင်တာချင်းဘလို့လောက်တာလဲဆိုတော့သူတို့ပြင်ပတ်ထားတိုက်ခိုက်ခြင်းသူတွေရဲ့ဖုန်းတွေကို WhatsApp application ကနေတဆင့်ဖုန်းခေါ်တယ်အဲ့ဒီဖုန်းကိုကိုင်ကိုင်မကိုင်ကိုင်ခေါ်လိုက်တဲ့ဖုန်းကနေတဆင့် spyware ရောက်သွားတာလို့ကျွမ်းကျင်သူတွေကပြောကြတယ
် WhatsApp ကို Facebook ကုမ္ပဏီကပိုင်တာမဟုတ်လားမဆီမမော2018တနှစ်လုံး Facebook သုံးသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့ပြဿနာသတင်းတွေကြားနေရတာအခုတခါ WhatsApp မှာပါလုံညုံကြီးချိုးပေါက်ခံရတာဒီတခါကတော့အစိုးရ3အဆင့်ထောက်လိုင်း spyware နဲ့တိုက်ခိုက်ခံရတာပဲ
WhatsApp ကုမ္ပဏီကတော့ဒီကမ္ဘာလုံးမှာဒီ3နဲ့သူတန်း 1,500 လောက်ရှိတဲ့ထဲကဘယ်နှယောက်ကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်ဆိုတာအတိအကျမပြောနိုင်သေးဘူးလို့ဆိုရယ်ဒါပေမဲ့တိုက်ခိုက်ခံရသူရဲ့ဖုန်းထဲကိုအဲ့ဒီ spyware software ရောက်သွားလို့ရှိရင်လက်ကင်ဖုန်းရဲ့ operating system တစ်ခုလုံးကိုထိမ့်ချုပ်လိုက်နိုင်ပြီးတော့ဖုန်းပြောတာတို့ message ပို့တာတို့ထောက်လန်းနိုင်တယ်လို့ WhatsApp ကပြောတယ်ဒီ spyware နဲ့ပတ်သက်လို့သူတို့သိထားသမျှကိုလည်းလူခွေရေးအဖွဲ့တွေလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေတခါအစိုးရအဖွဲ့တွေကိုအကြောင်းကြားထားတယ်လို့ WhatsApp ကပြောတာကို Financial Times သတင်းစာကြီးထဲမှာတော့ကိုးကားဖော်ပြတယ်အ
ဲ့တက်ခတ်မှုကိုမေလဆန်းကလေးက WhatsApp ကသိခဲ့လို့ဒီလူမျိုးဟာကွက်ကိုပြင်နိုင်ဖို့ WhatsApp engineer တွေကမနာမနေကိုစူးစမ်းခဲ့ကြတာတဲ့မေလ23ရက်နေ့ကတော့သူရဲ့ app မှာလုံခြုံရေးချိုးဖောက်ခံရတယ်ဆိုတာကို WhatsApp ကလူသိရှင်ကြားဝန်ခံပြီးတော့ app သုံးသူတွေကို software update ချက်ချင်းလုပ်ကြဖို့တိုက်တွန်းလိုက်ဗျ Android phone သုံးကြတဲ့သူတွေရော iOS phone သုံးကြတဲ့သူတွေတော့ပါ hardware ကိုပြင်ဆင်တဲ့ဒီ software update ကို update လုပ်ပေးခဲ့တာ
အခုတိုက်ခိုက်တဲ့ spyware က NSO ကုမ္ပဏီကထွင်ထားတဲ့ဒီနာမည်ကျော် Pegasus ထောင်လိုက်ရဲ့ software ဖြစ်တယ်လို့လည်းပြောနေကြတယ်အဲ့ဒီ Pegasus spyware ဆိုတာကသူတို့ထောက်လန်းခြင်းသူတွေရဲ့ဖုန်းတွေရဲ့မိုက်ခရိုဖုန်းတွေကင်မရာတွေကနေတဆင့်သူပဲသွားတယ်ဗာပြောတယ်ဆိုတာကိုထောက်လန်းတာလို့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကပြောပြကြပါတယ
် Pegasus spyware နဲ့တိုက်ခိုက်ခံရတဲ့အထဲမှာ Amnesty International လူခွင့်ရေးအဖွဲ့ကြီးလည်းပါပါတယ်ဒါကြောင့်မို့ Israel ထောက်လန်းရေးဌာနအနေနဲ့ NSO ရဲ့ software တွေငွေကြေးကိုတင်ပို့ခွင့် license သိမ်းဖို့ Amnesty ကတရားရုံးမှာတောင်းဆိုမှုဖွင့်ထားပါတယ်အခုလည်းပဲ WhatsApp ကPegasus spyware ကိုတုံးတယ်ဆိုတာနဲ့ပတ်သက်လို့ Israel ဆိုင်ရာ Amnesty International ဖွဲ့က Chambri Igri ကအခုလိုပြောပါတယ
် The NSO Pegasus software is being used and in violation of privacy, freedom of expression, freedom of speech
and လူခွေချိုးဖောက်တဲ့လုပ်ရက်တွေလွတ်လွတ်လပ်လပ်ထုတ်ဖော်တာပြောဆိုတာတွေကိုချိုးဖောက်တဲ့လုပ်ရက်တွေမှာ NSO ရဲ့ Pegasus software ကိုအသုံးချနေကြပြန်ပါတယ်ဒီလို့ရကြောင့်လူခွင့်ရေးကာကွယ်လှုပ်ရှားသူတွေရဲ့ပုံမှာတိုက်ခိုက်တဲ့အထိကြောချမ်းစရာဖြစ်တွေအထိဖြစ်သွားနိုင်ပါတယ်။ RS ဘော်များပြည်တော်စုတို့မက္ဆီကိုတို့မှာဖြစ်ခဲ့တယ်လို့လူတွေထောင်ချခံရတဲ့အထိလည်းဖြစ်သွားနိုင်ပါတယ
်။ NSO Group ကလူခွင့်ရေးချိုးဖောက်တဲ့အစိုးရတွေအတွက် spyware တွေထွင်ပေးနေတာကိုလည်း Amnesty International လူခွင့်ရေးအဖွဲ့ကြီးကထောက်ပြပါသေးတယ်
။ These softwares that NSO is marketing as tools to prevent terror and crime.Are used against human rights defenders.
အကြမ်းဖက်မှုနဲ့ရာဇဝတ်မှုကာကွယ်ရေးတို့အတွက်လို့ NSO ကပြောပြောကြော်ညာနေတဲ့ software တွေကဒီလူခွင့်ရေးကာကွယ်သူတွေရှင်းနေတွေဆရာဝန်တွေလွတ်တော်အမတ်တွေကိုတိုက်ခိုက်တဲ့နေရာမှာတုံးနေပါတယ်။ကျမတို့ကရာဇဝတ်မှုကျူးလွန်နေသူတွေအကြမ်းဖက်ဝါတွေမဟုတ်ပါဘူး။ Israel ကာကွယ်ရေးဝန်ကြီးဌာနကဒါကိုခွင့်ပြုထားတာကြောင့်ကမ္ဘာတစ်ဝန်းကလူပေါင်းတန်းနဲ့ချီအနေနဲ့ကြုံစီပါတယ
်။ NSO group ဘက်ကတော့သူတို့အနေနဲ့သူတို့ရဲ့ software ကိုရောင်းမဲ့သူတွေကိုစီစစ်တယ်လူခွင့်ချိုးဖောက်တဲ့ဆွဆွဲချက်တွေရှိလာလို့ရှိရင်စုံစမ်းတယ်လို့ Financial Times သတင်းစာကြီးကိုတုံ့ပြန်တဲ့အကြောင်းသတင်းစာမှာဖော်ပြပါရယ်အခု WhatsApp နဲ့ပတ်သက်တဲ့သတင်းတွေအပေါ်မှာလည်း NSO ကစုံစမ်းနေတယ်လို့ဆိုပါရယ်သူရဲ့နည်းပညာတုံ့ဆောင်တဲ့လုပ်ငန်းတွေမှာ NSO ကပါဝင်ပတ်သက်ခြင်းမရှိသလို ဘသူတွေပြမထားတိုက်ခိုက်ခံရတယ်လဲဆိုတာကိုလည်းဖော်ထုတ်ပြီးမှမဟုတ်ဘူးအဲ့ဒါတွေကသူ့ software ကိုတုံးတဲ့ထောက်လိုင်းဌာနတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေနဲ့သာလုံးဝသက်ဆိုင်တယ်လို့တုံ့ပြန်တယ်လေ
WhatsApp ထဲမှာ NSO ရဲ့ထောက်လိုင်းရေး software တွေတွင်တိုက်ခိုက်ခံရသူတွေဘယ်သူတွေလဲဆိုတာမသိနိုင်သေးတာမို့ Android phone သုံးသူပဲဖြစ်ဖြစ် iPhone သုံးသူပဲဖြစ်ဖြစ် WhatsApp သုံးတဲ့သူတိုင်း software update လုပ်တင်တာကတော့တေးကြတယ်ကိုသားညုံရ
WhatsApp ကလုံခြုံရေးဟာကွက်ကိုပြင်ဆင်တယ်လို့ပြောနေတာကိုယ့်ရဲ့ phone ထဲမှာ NSO software တွင်တိုက်ခိုက်ခံရတယ်ဆိုရင်အဲ့ software ကိုဖယ်ရှားပြီးမပြီးဆိုတာကိုတော့ WhatsApp ကမပြောဘူးတော့မှမဆင်မမွေ
လူပေါင်း 1.5 ဘီလီယံလောက်သုံးနေတဲ့ WhatsApp လိုမျိုး messaging app တစ်ခုမှာအခုလိုမျိုးလုံခြုံရေးဟာကွက်ကြီးဖြစ်ခဲ့တာကြောင့်မို့လို့ကိုယ့်ရဲ့လက်ကိုက်ဖုန်းထဲကိုထည့်သုံးတဲ့ app တွေကဘလောက်လုံခြုံစိတ်ချရတယ်လဲဆိုတာ smartphone သုံးတဲ့သူတိုင်းပြန်စဉ်းစားသတိထားဖို့သတိပေးလိုက်ရအောင်ရှင်းနေပါရဲ့ရှင်